ပြည်ကင်းမြို့မှာပြုလုပ်တဲ့အမေရိကန်ပြည်ထောင်စုအဆင့်မြင့်အရာရှိကြီးများနဲ့မြန်မာစစ်စွားတို့တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူမစ္စတာတောမ်ကေစီကပြောဆိုလာမှာတော့
We did so because we believe this was an important opportunity to reinforce the message that had been provided through the recent visit of
မြန်မာနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့သဘောထားကိုကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီရန်ကုန်မြို့ကိုသွားတုန်းကစကားပါခဲ့ပါတယ်။ကျွန်တော်တို့ပြောခဲ့တဲ့စကားကိုအလေးနဲ့ထပ်မံပြောကြားဖို့အခုလိုမြန်မာစစ်စွာဝန်ကြီးတွေနဲ့တွေ့ဆုံခဲ့တာပါလို့ပြောပြတော့တာပါ။ဆက်လက်ပြီးမစ္စတာတောမ်ကေစီကဒီတွေ့ဆုံပွဲမှာမြန်မာစစ်စွာရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့မချိနဲ့ဆရာသဘောထားတွေကိုပုံမှန်လင်းလင်းပြောဆိုခဲ့ပြီးဒေါင်ဆန်းစုကြည်နဲ့နိုင်ငံရေးအကြီးအကဲတွေအားလုံးလွတ်မြောက်ဖို့ကိစ္စလဲထပ်မံတောင်းဆိုခဲ့ကြောင်းအခုလိုပြောဆိုပါရစေ
And this was a very frank discussion of our concerns about the regime, about its behavior, and again gave us an opportunity.
ဒီသတင်းစာရှင်းလင်းပွဲမှာပဲအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Mr. Tom Casey ကဒေါန်ဆန်းစုကြည်လွတ်မြောက်ရေးအတွက်ဝတ်ပြုဆုတောင်းလို့ထိန်းသိမ်းချင်းခံထားရတဲ့52ဦးလွတ်မြောက်လာတဲ့အတွက်ဝတ်မြောက်ဝန်သာရှိပေမဲ့လည်းမတ်ဖြူဖြူတင်တယောက်ဆက်လက်ထိန်းသိမ်းခံရဆဲဖြစ်လို့စိုးရင်ပူပန်မှုရှိကြောင်းပြောဆိုပါရစေ။အခုလိုအမေရိကန်ပြည်ထောင်စုအဆင့်မြင့်အရာရှိကြီးများနဲ့မြန်မာစစ်စိုးရတို့တွေ့ဆုံမှုဟာနှစ်ပေါင်းများစွာထဲမှာရှာရှာပါပါပထမအဆုံးအကျင့်ဖြစ်ပါရစေ။အခုလိုအချိန်တွေကနေပြီးမြန်မာစစ်စိုးရနဲ့အမေရိကန်ပြည်ထောင်စုတို့ဟာအနာဂတ်မှာတွေ့ဆုံဆွေးနွေးမှုတွေပုံမှန်ကြည်ကြည်ပြတ်ပြတ်တိုးတက်လှုပ်ဆောင်ဖို့အစီအစဉ်ရှိပါသလားလို့သတင်းတော်တူကမင်းမြန်မှာတော့ Mr. Tom Casey က
whether there is any broader dialogue with the Burmese government once again as it has in the past depends on their actions first and foremost
မြန်မာစစ်စိုးရနဲ့ကြည်ကြည်ပြတ်ပြတ်တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့ဆိုရင်အရင်လိုပဲမြန်မာစစ်စိုးရရဲ့လုပ်ရက်တွေပေါ်မှာမူတည်ပါလိမ့်မယ်ပထမဆုံးအနေနဲ့ကတော့ဒေါန်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးစစ်စိုးရကဘာတွေလှုပ်ဆောင်မယ်ဆိုတာပေါ်မူတည်ပါတယ်လို့ပြောဆိုသွားတာပါအခုလိုပီကင်းမှာရှိုးဝဲချင်းမကတဲ့တွစ်ဆုံဆွေးနွေးပွဲကိုပြုလုပ်ဖို့အမေရိကန်ပြည်ထောင်စုနဲ့မြန်မာစစ်စိုးရဘယ်ဘက်ကအဆိုပြုခဲ့တာလဲလို့သတင်းတော်တူကမြန်မာမှာတော့
They have periodically asked for meetings with senior level officials and periodically asked for them to come to Rangoon
မကြာခဏဆိုသလိုမြန်မာစစ်စိုးရအနေနဲ့ကျွန်တော်တို့နဲ့တွစ်ဆုံဆွေးနွေးလို့ကြောင်းအကြောင်းကြားပါတယ်ရန်ကုန်ကိုလာဖို့လဲဖိတ်ခေါ်ပါတယ်အခုဆွေးနွေးပွဲဟာမြန်မာစစ်စိုးရဘက်ကမေတ္တာရက်ခံတာဖြစ်ပါတယ်လို့ပြောကြားတော့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒေါန်ဆန်းစုကြည်ကိုတွေ့ခွင့်မရရင်မြန်မာပြည်မှာမြန်မာစစ်စိုးရနဲ့တွေ့ဆုံစကားပြောမှာမဟုတ်ဘူးလို့အတိအလင်းကြေညာထားချက်ကိုမြန်မာစစ်စိုးရကသူတို့အနေနဲ့အမေရိကန်ပြည်ထောင်စုကိုဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ပေးနိုင်တဲ့အခြေအနေမရှိပါဘူးလို့တုံ့ပြန်ပြောဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာစစ်စိုးရရဲ့ပြောကြားချက်ဟာအခြေအမြစ်ရှိပါသလားလို့သတင်းတော်တူရဲ့မေးမြန်းချက်ကိုတော့အမေရိကန်ပြည်ထောင်စုနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်က
The regime has Aung San Suu Kyi in prison. They can let her out anytime they want. They can let us or anyone else have access to.
ဆီဆိုဟာဒေါန်ဆန်းစုကြည်ကိုဖမ်းဆီးထားသူဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဟာသူတို့ရဲ့လက်ထက်မှာရှိပါတယ်။ဒေါန်ဆန်းစုကြည်ကိုပြန်လွှတ်ပေးတာမလွှတ်တာတခြားသူတွေနဲ့တွဲခွင့်ပေးတာမပေးတာစတာတွေအားလုံးသူတို့လက်ထက်မှာရှိပါတယ်။သူတို့လုပ်လို့ရပါတယ်။တမင်သူတို့မလုပ်တာပါလို့ဖြေကြားသွားပါတယ်။